မလေးရှားနိုင်ငံမှာမဟာဒီယာမိုဟာမက်ဦးဆောင်တဲ့လေးပါတီညွန်ပေါင်းမဟာမိတ်အဖွဲ့ရွေးကောက်ပွဲမှာအနိုင်ရလိုက်တဲ့အပေါ်ထောင်ချခံရတဲ့အတိုက်ခံခေါင်းဆောင် Anwar Ibrahim ကအင်မတန်ဝမ်းသာနေတယ်လို့သူ့ရဲ့ People's Justice Party ကပြောကြားခဲ့ပါတယ်။မလေးရှားနိုင်ငံပြုပြင်ပြောင်းလဲရေးအတွက်စတင်လှုပ်ရှားခဲ့တာအနည်း20နီးပါးအကြာမှာအတိုက်ခံတွေအနိုင်ရခဲ့တဲ့အပေါ်မှာ Mr. Anwar အတိုင်းမတိဝမ်းသာနေတယ်လို့သူ့ကိုစေရုံမှာတွားရောက်တွေ့ဆုံခဲ့တဲ့ People's Justice Party ရဲ့ထိပ်တန်းနိုင်ငံရေးသမားတယောက်ဖြစ်တဲ့ဆိုင်ဖူဂျင်နာဆူရှင်ကသတင်းတော့တွေကိုတောက်တာနေကပြောကြားခဲ့တာပါမစ္စတာအန်ဝါဟာခွဲစိတ်ကုသမှုတစ်ခုလက်တလုံးမှာပဲခံယူထားတဲ့အတွက်ဆဲယုံတက်နေရတာဖြစ်ပါတယ်မစ္စတာအန်ဝါကိုမလေးပြည်ကအမြန်ဆုံးလွှင့်ရင်းချမ်းသာခွင့်ပေးဖို့လိုလားတယ်လို့မစ္စတာမဟာတီးယားကလည်းပြောကြားခဲ့ပါတယ်သူရဲ့ပိုင်းအတွင်းမှာလွတ်လာနိုင်တယ်လို့လည်းဇနီးဖြစ်တဲ့သူ1 RC1 Ismail ကတောက်တာနေကပြောကြားခဲ့ပါတယ်မစ္စတာအန်ဝါရဲ့ဇနီးတဲ့1 RC ကိုအစိုးရတက်မှာဒုတိယဝန်ကြီးချုပ်ရာထူးပေးဖို့ရထားပါတယ်မစ္စတာအန်ဝါဟာလိင်တူဆက်ဆံမှုနဲ့2015ခုနှစ်တုန်းကထောင်ချခံရတာပါ။အဲဒီတော့ကအစိုးရအတိုက်ခံတွေနှိမ်နှင်းဖို့အတွက်နိုင်ငံရေးအရတမင်အကွက်ဆင်ထောင်ချတာဖြစ်တယ်လို့မစ္စတာအန်ဝါကပြောကြားခဲ့ပါတယ်။မဟာဒီယာဝန်ကြီးချုပ်ဖြစ်နေတဲ့1998ခုနှစ်တုန်းကလည်းအဲဒီတော့ကဒူးဝန်ကြီးချုပ်ဖြစ်တဲ့မစ္စတာအန်ဝါပထမတကြိမ်ထောင်ချခံရပြီးတော့2004ခုနှစ်မှာပြန်လွတ်လာခဲ့တာပါ။အခုတကြိမ်ဝန်ကြီးချုပ်ပြန်ဖြစ်လာတဲ့မစ္စတာမဟာဒီယာကတော့လာမယ့်နှစ်ပိုင်းတွေအတွင်းမှာမစ္စတာအန်ဝါကိုအာဏာဆွဲပေးမယ်လို့ပြောကြားထားပါတယ်။